တော်တာရှင်များကျမ်းမာတော်မူပါစားရှင်နိုင်ငံတော်တစ်အစီအစဉ်မှာအချို့ရေးအာဏာပိုင်အချို့ရဲ့မိမိရဲ့တာဝန်ကိုပြက်ကွက်မှုတွေကြောင့်ဥပဒေချိုးဖောက်မှုတွေကြောင့်နစ်နာရတဲ့နိုင်ငံသူနိုင်ငံသားတွေအနေနဲ့တရားမျှတမှုကိုဥပဒေဘောင်တွင်းကရှားဖွေလက်လန်းမိနိုင်ကြဖို့တင်ပြနေတာဖြစ်ပါတယ်။အမှန်တကယ်တော့ဒီလိုအခြေအနေတွေကိုထိန်းချုပ်ဖို့တာဝန်အရှိဆုံးသူတွေကတော့လွှတ်တော်အသီးသီးမှရှိနေတဲ့ရေးရာကော်မတီတွေပါပဲ။လွှတ်တော်တွေမှာတရားစီရင်ရေးနဲ့ပတ်သက်ပြီးတော့၎င်းဥပဒေရေးရာနဲ့ပတ်သက်ပြီးတော့၎င်းပညာရေးနဲ့ပတ်သက်ပြီးတော့၎င်းလယ်သမားအလုပ်သမားအမျိုးသမီးနဲ့ကလေးတွေနဲ့ပတ်သက်ပြီးတော့၎င်းစသဖြင့်ပြည်သူတွေကတိုင်ကြားဖို့ကော်မတီအသီးသီးရှိနေပါတယ်။ဒါပေမဲ့လွှတ်တော်ကော်မတီအများစုဟာလွှတ်တော်ဆိုင်ရာဥပဒေဤဥပဒေအချို့ကိုအဓိပ္ပာယ်ကောက်လွှဲမှားပြီးတရားရုံးတွေမှာစစ်ဆေးစည်းရင်းနေစေအမှုတွေကိုအရေးယူဆောင်ရွက်ပေးလို့မရှိပါဘူး။ဥပဒေအရတာဝန်ရှိတဲ့အချို့ရဲ့အာဏာပိုင်အချို့ရဲ့ပြက်ကွက်မှုတွေကိုတရားရင်ဆိုင်စဉ်ကာလတွေမှာမဖော်ထုတ်နိုင်ဖြစ်နေကြရတဲ့အခြေအနေများစွာကိုပြည်သူတွေကကြုံတွေ့နေရတာဟာတကယ်မြေပြင်အခြေအနေပါပဲရှင်။ဒီအခြေအနေတွေကနေလွတ်မြောက်နိုင်တဲ့ထွက်ပေါက်တစ်ခုကို2008ဖွဲ့စည်းပုံအခြေခံဥပဒေမှာရှာတွေ့ထားပါတယ်။အဲဒါကတော့နစ်နာသူနိုင်ငံသားတွေဟာပြည်ထောင်စုတရားလွှတ်တော်ချုပ်ကိုစားကျွန်းတော်၅မျိုးရှောက်ထားနိုင်ခွင့်ရှိနေတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့သမရဦးသိန်းစိန်တက်တန်းမှာပညာရေးအာဏာပိုင်များရဲ့မတရားအလုပ်ထုတ်ခြင်းခံရတဲ့ပါမောက်ခဒေါ်ကျင်ထေးဟာစားကျွန်းတော်လျှောက်ထားခဲ့ရမှာတက္ကသိုလ်ကိုမူလရာထူးနဲ့အလုတ်ပြန်ဝင်ခွင့်ရရှိခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရအခွင့်အရေးပေးထားတဲ့စားကျွန်းတော်အမိန့်၅မျိုးကတော့ရှေတော်သွင်းစားကျွန်းတော်အမိန့်အာနာပေးစားကျွန်းတော်အမိန့်တားမြစ်စေးစားကျွန်းတော်အမိန့်အာနာပိုင်မေးစားကျွန်းတော်အမိန့်နဲ့အမှုခေါ်စားကျွန်းတော်အမိန့်တို့ဖြစ်ကြပါတယ်။အဲ့ဒီ၅မျိုးထဲကအာနာပေးစာကျွန်တော်အမိန့်ကိုပဲဒီအပတ်မှာတင်ပြသွားပါမယ်။ဒီစာကျွန်တော်ကိုတရားဝင်အခွင့်အာဏာရှိသူတူဦးသို့မဟုတ်အစိုးရအဖွဲ့အစည်းတစ်ခုခုကအနှင်းထားတဲ့လုပ်ပိုင်ခွင့်နဲ့အညီလိုက်နာဆောင်ရွက်ရမယ့်တာဝန်ဝတ္တရားတစ်ခုခုကိုမဆောင်ရွက်တဲ့အတွက်ပြည်သူတယောက်ရဲ့ဥပဒေရေးရာအခွင့်အရေးကိုထိခိုက်ဆုံးရှုံးစေတယ်ဆိုရင်လျှောက်ထားနိုင်တာဖြစ်ပါတယ်။ဒီစာကျွန်တော်အမိန့်လျှောက်ထားသူအနေနဲ့ဥပဒေအရအခွင့်အရေးတရရရှိဖို့တောင်းဆိုခဲ့ပါလျက်နဲ့သက်ဆိုင်ရာအာဏာပိုင်ကဆောင်ရွက်ရန်ညှင်းဆို့ခံရကြောင်းနဲ့ထိရောက်တဲ့အခြားသောကုစားမှုမရရှိနိုင်ကြောင်းတို့ကိုရုံးတော်ကကျဉ်းနှံ့အောင်တင်ပြဖို့တော့လိုအပ်ပါတယ်။စာကျွန်တော်ရဲ့သမိုင်းကြောင်းကိုကြည့်ရင်အင်္ဂလန်နိုင်ငံမှာရှေ့ကျတဲ့ကာလတည်းကပြည်သူပြည်သားတယောက်ဟာတရားမျှတမှုကိုတနည်းနည်းနဲ့ရဖို့မဖြစ်နိုင်တော့ရင်တရားသဖြင့်ဖြစ်စေရန်ရည်ရွယ်ပြီးဘုရင်ကသူ့ရဲ့ကိုယ်ပိုင်အထူးအာဏာနဲ့ထုတ်ပေးခဲ့တဲ့အစဉ်လာကရင်ဆင်းသက်လာတယ်လို့ယူဆရပါတယ်။တာဝန်ရှိပုဂ္ဂိုလ်တဦးသို့မဟုတ်အဖွဲ့ဟာတာဝန်ကိုဆောင်ရွက်ပေးရမှာဖြစ်လျက်နဲ့မဆောင်ရွက်ပေးဘူးဆိုရင်ဥပဒေနဲ့အညီဆောင်ရွက်ပေးဖို့ပြည်ထောင်စုတရားလွှတ်တော်ချုပ်ကအမိန့်ထုတ်ပြန်ပေးရမှာဖြစ်ပါတယ်။အဲ့ဒီလိုအမိန့်ကိုအာနာပေးစာကျွန်းတော်အမိန့်လို့ခေါ်တာဖြစ်ပါတယ်။ဥပမာအားဖြင့်ရတဖွဲ့ဝင်တဦးသို့မဟုတ်ဌာနဆိုင်ရာဝန်ထမ်းတဦးကဖြစ်စဉ်မှန်ကိုတရားရုံးမှာလာရောက်မထွက်ဆိုလို့နိုင်ငံသားတယောက်ဟာလွန်စွာထိခိုက်နှိမ့်နာနေပြီဆိုရင်လေလွှတ်တော်ကော်မတီကိုဘလောက်ပဲတိုင်တိုင်တရားရုံးမှာစစ်ဆေးဆဲကိစ္စဆိုပြီးဖြေရှင်းဖို့ညှင်းဆန်ပါလိမ့်မယ်။ဒီလိုအခါမှာတရားရုံးလာဖို့ညင်းတဲ့ရဲသို့မဟုတ်ဌာနဆိုင်ရာအရာရှိကိုအာဏာပေးစာချုပ်တော်ထုတ်ပြီးရုံးရှိလာရောက်ထွက်ဆိုဖို့ပြည်ထောင်စုတရားလွှတ်တော်ချုပ်ကအမိန့်ပေးနိုင်ပါတယ်။ဒီလိုပဲလွှတ်တော်ကမေးတဲ့မေးခွန်းတွေကိုလာရောက်ဖြေဆိုဖို့ပြက်ကွက်တဲ့အာဏာပိုင်တွေကိုလည်းဥပဒေနဲ့အညီလိုက်နာဆောင်ရွက်စေဖို့ဒီစာချုပ်တော်ကိုရေးသားထုတ်ပြန်ပြီးအမိန့်ထုတ်ပြန်နိုင်ပါတယ်။ဒီလိုမျိုးအာဏာပေးစာချုပ်တော်အမိန့်ကိုအစိုးရဌာနအချင်းချင်းလဲရှောက်ထားတောင်းခံနိုင်ပါတယ်။ဒီအခွင့်အရေးကိုနှစ်နှစ်အတွင်းလျှောက်ထားရတာဖြစ်ပါတယ်။တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့အခွင့်အရေးကိုတရားလွှတ်တော်ချုပ်ကအခုလိုအချိန်နှစ်နှစ်အတွင်းလို့သတ်မှတ်လိုက်တာဟာပြည်သူ့အခွင့်အရေးဆုံးရှုံးမှုကြီးတစ်ရပ်ဖြစ်ပါတယ်။ ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့စားကျွန်းသောဆိုင်ရာဥပဒေတွေကဒီလိုအခွင့်အရေးတွေပေးနေပေမဲ့လည်းငွေကြေးမတတ်နိုင်ရင်တော့ဒီအခွင့်အရေးကိုအယယူဖို့ခက်ခဲပါတယ်စားကျွန်းသောအမိန့်တွေရှောက်ဖို့အတွက်နေပြည်တော်ကိုအချိန်ချင်းသွားရတာဟာအချိန်ကုန်ပြီးငွေကြေးကုန်ကျခြင်းတို့ကြောင့်လက်တွေမှာဒီနည်းနဲ့တရားမျှတမှုကိုရယူဖို့တမန်နိုင်ငံသားများခက်ခဲကြပါတယ်။ဒါကြောင့်ပြည်တော်စုတရားလွှတ်တော်ချုပ်အနေနဲ့စားကျွန်းတော်တွေကိုလက်ခံကျနာဖို့တိုင်းနယ်ပြည်နယ်တရားလွှတ်တော်အသီးသီးမှာအဖွဲ့ခွဲတွေထားရှိပြီးအမှုများလက်ခံကျနာပေးရင်တရားမျှတမှုကိုပြည်သူများလက်လန်းမီဖို့နှီးဆက်လာပါလိမ့်မယ်ဆိုတာကိုအကြံပြုတင်ပြရင်းဤကုန်းချုပ်ပါတယ်ရှင်။သောတာရှင်များရှင်လန်းချမ်းမြေကြပါစေ။မတူကွဲပြားမှုများကိုတန်ဖိုးထားရင်ကျွန်မညညွတ်သိမ်းပါရှင်။